စစ်ကောင်စီကစီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲတွေဒီနေ့အတွင်းကျင်းပဖြစ်မယ်ဆိုတာတက်အမပြောနိုင်သေးဘူးလို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောင်းမင်းထွန်းက VOE ကိုပြောပါရယ်စစ်ကောင်စီရဲ့ဂတိကဝတ်အတိုင်းရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းနေပေမဲ့အနောက်ရှက်တွေရှိနေတယ်လို့လည်းပြောပါရယ်စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးလည်းဖြစ်စစ်ကောင်စီပြောခွင့်ရသူလည်းဖြစ်တဲ့ဗိုလ်ချုပ်စောင်းမင်းထွန်းကိုရန်ကုန်ကနေမတ်မီခါကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
အိုတနေ့ရပါတော့ဒီဘုံချုပ်မှုရှင်မင်းအွန်လိုင်းကိုရိုင်းကဒီနိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးတော့သူပြောတာမျိုးရှိတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနှိမ့်နိုင်မှုကိစ္စတွေလှုပ်လာတာမျိုးရှိတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကောဘုံချုပ်တို့ဘက်ကဘယ်လိုပလန်တွေများထားထားလဲဆိုတာပြောပြလို့ရပါလားရှင
့်ကျွန်တော်တို့အနေနဲ့ကတော့အာမခံရပြည်ပြားဖြစ်တယ်မြန်မာနိုင်ငံမှာပါတီစုံတွေမျိုးစီစဉ်နေခိုင်ပါစေပထမချက်ကျွန်တော်တို့အာမခံထားတယ်ဒုတိယချက်ကကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်တော်သူတည်ဆောက်ရေးဒါကျွန်တော်တို့အာမခံထားပြီးသားဖြစ်တယ်။အပြင်ကျွန်တော်တို့အနေနဲ့ဥရကျဲ900ထဲမှာနောက်ဆုံးဥရကျဲမှာဒါဒီပါတီစုံဒီမိုကရေစီပေါ့နော်ဒီအရေးပေါ်ကာလပြထမ်းချက်တွေပြီးလို့ရှိရင်ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲပေါ့ဒါလောက်ဆောင်မယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ပြောထားပြီးသားဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါရေးကောက်ပွဲနဲ့ပတ်သက်ပြီးလိုအပ်လာတဲ့အချင်းချင်းတွေရေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆောင်ရွက်ရမယ့်အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့စူးစမ်းဆောင်ရွက်လျက်ရှိတယ်။အဲဟိုဘက်မှာလည်းအဖွဲ့လုပ်ငန်းတွေရှိပြီးသားဖြစ်တယ် NGO လို CRPH လို့အဖွဲ့မျိုးတွေတရားဝင်ပြောလာတာရှိတယ်တချို့ EU တွေပြောလာတာရှိတယ်ရေကောက်ပွဲနဲ့ပတ်သက်ပြီးမဖြစ်အောင်လုပ်မယ်ဆိုတဲ့အားမျိုးတွေပြောလာတာရှိတယ်ကျွန်တော်တို့အနေနဲ့ကတော့ဒါစူးစမ်းလှုပ်ဆောင်လျက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ကိုကျိုးပြောတဲ့ဒီစကားကိုကျမပြန်ပြီးတော့ကောက်အောင်မယ်ဆိုရင်ဒီလာမယ့်ဒီနှစ်ထင်ပါပဲရေကောက်ပွဲကျင်းပမယ်ဆိုတဲ့အဥ္စာမျိုးကိုကျမတို့မှတ်ယူလို့ရပါလားရှင
်မရပါဘူးကျိုးသားလှုပ်ဆောင်လျက်ရှိတယ်လို့ကျွန်တော်ပြောချင်မှဖြစ်ပါတယ်။အိုက်ကြားထဲမှာအဖြစ်အမောက်လုပ်ငန်းတွေမျိုးတုံးရှိတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ဒီကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဒီပါဝသွားမလဲဆိုတော့ကျွန်တော်တို့ဒီဒါနိုင်ငံဝန်ကြီးချုပ်လက်ဖြောက်ကြဖြစ်တယ်။အကြာလက်မရှိကျွန်တော်တို့ရွေးကောက်ပွဲလုပ်နိုင်အောင်လုပ်ပဲ။ကျွန်တော်တို့ဒီ2010ပြီးရင် 2015 2020ရွေးကောက်ပွဲတွေကျွန်တော်တို့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါမှာဒါ2010မှာ325မြို့နယ်လုပ်ခဲ့တယ်အာ2015မှာ323ပေါ့နော်အဲဒီဘက်မှာကြားထားတဲ့ကျွန်တော်တို့ဒါကြော့သွားတဲ့ဟာမျိုးရှိတယ်အဲလိုမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ပြည်သူလူထုအားလုံးဒီမိုဆွေအခွင့်အရေးကိုတန်းတူညီမျှကျွန်တော်တို့ခံစားဝင်ရှိမယ်မိမိရဲ့ဆန္ဒဖော်ထုတ်မှုပေါ့နော်မိမိရဲ့မဲပေးဆန္ဒဖော်ထုတ်မှုကိုပြည်သူတွေအားလုံးပြတ်ပြတ်နတ်နတ်လှုပ်ဆောင်ရမယ်ဆိုကျွန်တော်တို့ဟာပေးနိုင်အောင်ဆိုတော့ကျွန်တော်ဆောင်ရွက်လျက်ရှိတယ်အဲလိုဆောင်ရွက်လျက်ရှိတဲ့နေရာမှာအဖြတ်လုပ်ငန်းတချို့လည်းရှိပါတယ်အဖြတ်လုပ်ငန်းတချို့ရှိတယ်ဆိုတာဒါရင်းနဲ့အတိုင်းပဲဖြစ်တယ် NGO CRPH ကိုအဖွဲ့တွေကျန်တဲ့ဟိုတချို့ပြပနိုင်ငံအဖွဲ့တွေအတိမမီဘူးဆိုတဲ့အဖွဲ့တွေရှိတယ်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လာပြီးကျွန်တော်တို့ရဲ့ကတိကဝတ်ထားတဲ့အတိုင်းဒါအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးရမယ့်ဟာတွေကျွန်တော်လှုပ်ဆောင်နေရရှိရဲအဲလှုပ်လဲလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောချင်ဖြစ်တယ
်အဲ့တော့ဒီနေ့အတော်အတွင်းမှာရွေးကောက်ပွဲကဒီလိုမျိုးအတိုက်ခိုက်တရားလည်းအရင်များနေတဲ့အချိန်မှာဒီနှစ်အတော်တွင်ရွေးကောက်ပွဲကကျင်းပနိုင်ပွဲရောရှိပါမလား
ကျင်းပနိုင်ပွဲရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမူတည်လိုက်မယ်ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အများအားကြိုးစားလှုပ်ဆောင်လျက်ရှိတယ်ဖြစ်နိုင်တဲ့အခြေအချင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်လျက်ရှိတယ်မနေ့ကဆိုရင်အားလုံးသိတဲ့အတိုင်းကျွန်တော်တို့ဒီနိုင်ငံရေးပါတီနဲ့ပတ်သက်ပြီးရင်ဒါနိုင်ငံရေးပါတီကလိုအပ်တဲ့အတွက်မှတ်ပုံတင်ခြင်းဥပဒေကိုဒါပြထမ်းမဲ့ဟာတွေပြင်ဆင်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခြေခံဆောင်ရွက်လျက်ရှိတယ်ဒီဟာတွေရဲ့နိုင်ငံရေးပါတီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုံဆောင်အားချင်းရတယ်ဒီမြန်မာနိုင်ငံမှာနိုင်ငံရေးပါတီပေါင်းဒါ90ကျော်ရှိတယ်တိုးတော့တကယ်ရွေးကောက်ပွဲဝင်နိုင်တဲ့ပါတီတွေ80ကျော်လောက်ပဲဝင်နိုင်တယ်အပြင်တကယ်ရွေးကောက်ပွဲမှာဒါအရွေးခံရတဲ့ပါတီပေါ့နော်ကိုလို့တော့ကိုယ်စလဲတယောက်နှစ်ယောက်ကတည်းကစပြီးရွေးချယ်ခံရတဲ့ပါတီတွေ10ကနားလောက်ပဲရှိတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့နိုင်ငံတစ်ခုတိုးတက်ဖို့ဆိုရင်နိုင်ငံရေးအရာပေါ့နော်အင်အားစုနိုင်ငံရေးအရာအင်အားစုများစုစည်းညီညွတ်ရေးစီးပွားရေးအရာအင်အားစုများစုစည်းညီညွတ်ရေးဒီအရေးကြီးတဲ့အတွက်ကျွန်တော်တို့ကကိုစားပြုတဲ့တရားပြည်သူလူထုတရားလုံးကိုကိုစားပြုနိုင်တဲ့များများဆော့ဆော့ကိုစားပြုနိုင်တဲ့ခိုင်မာတောင်တင်းတဲ့နိုင်ငံရေးပါတီတွေပေါ်ထွက်လာဖို့အတွက်ကျွန်တော်တို့ကဒါဆောင်ရွက်ခြင်းဖြစ်တယ်လို့ပဲပြောချင်တယ်
ဒီနှစ်တော်တည်းမှာရွေးကောက်ပွဲများမကျင်းပနိုင်ဘူးဆိုရင်ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျော်လွန်နေဆိုတဲ့တုံ့တက်ချက်တွေထွက်လာမယ်ဆိုရင်အလားအလာတွေဖြစ်နေရပါတော့။အဲ့တော့ဒီအပေါ်မှာဘုကျွတ်ဘာများပြောနိုင်ပါလိမ့်ရှင
်။ရွေးကောက်ပွဲကျင်းပနိုင်တယ်မကျင်းပနိုင်ဘူးဆိုတာပြောဖို့စိတ်ကိုစောလွန်းတဲ့အခြေအနေမျိုးဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရဲ့ဒါအားရပါတော့ ဥတီကျ9ရက်ရဲ့နောက်ဆုံးချက်ဖြစ်တဲ့အတိုင်းနဲ့အများအားကြိုးစားလှုပ်ဆောင်နေတယ်လို့ကျွန်တော်ပြောချင်ပါတယ်
2023ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမမေခဆက်သွယ်မြင့်မြန်ခဲ့တာပါ